ရခိုင်ပြည်နယ်ကြောက်ဖြူဒေသမှာတော့နိုင်ငံသားယင်းနီမြုံနယ်မှုနဲ့ရင်းနှက်စိတ်ကန်တိဆောက်ရေးတွေစတင်မှုဆိုင်းပြေနေချိန်မှာပဲနိုင်ငံသားယင်းနီမြုံနယ်မှုတွေအတွက်ဒေသရင်းကန့်သက်ချက်တွေကြောင့်ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းအလုတ်ကိုင်အခွင့်အလမ်းတွေကျင်းမြောင်းလာနေပါတယ်အခြေခံဥပဒေအရနိုင်ငံသားယင်းနီမြုံနယ်မှုအကျိုးမြတ်တွေအားလုံးကိုလည်းဗဟိုအစိုးရကချုပ်ကိုင်စီမံခန့်ခွဲတာကြောင့်ကြောက်ဖြူဒေသအတွက်ဘလို့နီးနဲ့အကျိုးမြတ်ခန့်စား권ရနိုင်မလဲဆိုတာကိုတော့ဒီစီမံကိန်းနေနဲ့ပတ်သက်ပြီးတော့သူတေသနာလုပ်နေတဲ့ကြောက်ဖြူကျေးလက်ဖွံ့ဖြိုးရေးအသင်း KRDA ရဲ့ညှိနှိုင်းရေးမှူးကိုထွန်းကြည်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်တိန်ကီထိုက်တင်ပြထားတာနားဆင်ပါရှင်
ကျောက်ဖြူစီမံကိန်းကတော့ဟုတ်ကျွန်တော်သိရသလောက်ဆိုလို့ရှိရင်တော့ဒီ City ကတော့သူတို့ EIA စလောက်နေပြီပေါ့နော် EIA သူတို့ Scoping Meeting အဆင့်ကိုရောက်နေပြီဆိုတော့ Now Company တခုကလည်းချပြီးတော့မကြေကျွမ်းမှာချပြီးတော့ EIA လောက်ဖို့ရှိရတာသူတို့လည်းအခုဟိုပထမဆုံးအနေနဲ့စပြီးတော့ဒေသကိုဝင်ဆင်းတာရှိတယ်အဲ့တော့ဒီ Point Fuel The Company ကလည်းအဲ့မကြေကျွမ်းပုံမှာပဲအခုလောက်ထားတဲ့ရင်းနှီးဆိုင်ကန်ရဲ့အနားမှာသူကနောက်ထပ်ရင်းနှီးဆိုင်ကန်တစ်ခုဟိုလောက်ပြီးတော့ဒီကျန်းခွဲတွေသူလောင်းဖို့ပေါ့နော်ရင်းနှံတွေသူလောင်းဖို့ဆိုပြီးတော့အဲ့မှာသူတို့လည်း EIA လောက်နေတာရှိတယ်ဆိုတော့နှစ်ခုလုံးကတော့မြေပြင်မှာဒီ EIA process ကိုသွားနေကြတယ်ပေါ့မကြေကျွမ်းပါလေ
အဲ့တော့မြေသိမ်းရသိမ်းပေါ့နော်သူတို့ဘာအဲ့ဒါမျိုးဟိုလှုပ်ရှားမှုမျိုးရောတွေ့ပါသေးလား
မြေသိမ်းတာတော့လက်ရှိရှင်ကြီးဟိုမရှိသေးဘူးဗျမြေသိမ်းတာကတော့မရှိဘူးဒါပေမဲ့ဒီမကြေကျွမ်း area မှာပတ်ဝန်းကျင်မှာရှိနေတဲ့အေးဟောဗောဒီတော့ရောတော့သူတို့ဝေအယောင်ဝေလောက်တာတော့ဘာလို့ကတော့အရင်ကတည်းကလည်းလောက်ထားပြီးပြီးအခုလည်းဆက်ပြီးတော့လောက်နေကြတော့မှာပဲဒါဆိုတော့အမှန်ဆိုရင်တော့ဒါကဒေသခံတွေကဒီနေ့တတူကမိခိုးနေတဲ့အကြီးကဒီဒီတော့ရယ်ပေါ့အ
ဲ့တော့ဒီဒီတော့တွေကိုသူတို့အယောင်ဝေလောက်တဲ့ခါရောက်တော့ဒေသခံနေနေစဉ်မိခိုးနေရတဲ့ဆိုတော့ဒေသခံနေအပေါ်မှာရောတက်ရောက်မှုရှိနေပြီလား
အခုလောလောဆီတော့သူတို့ကလည်း EIA process ကိုပဲတော့တောင်းနေတာဆိုတော့အဲ့လောက်ကြီးကတော့မြင်သာတဲ့တဲ့ရောက်မှုတော့မရှိဘူးမြင်သာတဲ့တဲ့ရောက်မှုတော့မရှိသေးဘူးပေါ့ဒီစီမံကိန်းကြောင့်တော့လေဒါမဲ့ဒီငါဖိုင်းတဲ့ဒီဒီငါဖိုင်းပိုက်တွေကတော့အကြတိတွေတော့ရှိတာပေါ့ဗျာတစ်ဖက်မှာလည်းကျွန်တော်လုံရှုံရရဒီညာဖက်ပိုက်မဆိုင်ရဘူးဆိုတဲ့ဟာမျိုးဆိုတော့ဒီထောက်ပြန်ဆရတာရှိရဲ့နောက်တစ်ခုကလည်းဒီ2000ခွန်ကတိကဒီနိုင်ငံတကာရင်းနှီးချင်းလမ်းကြောင်းသတ်မှတ်လိုက်တော့အဲ့မှာလည်းငါဖိုင်းခွင့်ကမရှိတော့ဘူးဆိုတော့ရတခံတွေကြွရတော့နင်းနေနင်းနေမဟုတ်ဘူးကြီးအများကြီးတော့အကြရိုက်လာပြီပေါ့နော်ဆိုတော့စီမံကိန်းကစလာပြီဆိုလို့ရှိရင်တော့ကျွန်တော်သိတာတဲ့ဒီပိုက်ပင်မှုတွေပို့ပြီးတော့များလာမယ်အခုရှင်ကြီးတော့အဲ့လိုမျိုးမရှိသေးဘူးပေါ့
တခြားအလုတ်အကင်ပြောင်းဖို့သူတို့ရဲ့ဒီအသက်မွေးဝမ်းကြောင့်အလုတ်အကင်ပြောင်းတဲ့အခြေအနေပေါ့အစားတို့အလုတ်အကင်မျိုးရောရှိပါသလားအ
ဲ့လိုကြီးကတော့ဒေသတွင်းမှာလည်းတခြားအစားတို့လောက်ကန်ကဘာမှမရှိဘူးလေမရှိတော့မျိုးပေါ်မှာရှိတဲ့အရင်တော့ဒီ2000ခွန်မတန်ခင်မှာမျိုးပေါ်မှာရှိတဲ့ဒီငါးဖိုင်းလောင်းကန်းသမားတွေတချို့ကတော့ဒီဘေးတွေမောင်းတာပေါ့ဘေးတွေမောင်းတယ်ဆိုတာဒီကယ်ရီလိုက်ပို့တာပေါ့လေမျိုးပေါ်မှာအဲ့လိုလောင်းကန်းမျိုးတွေကိုပြောင်းလာကြတာမျိုးတော့ရှိတယ
်ဟိုဒေသခံတွေအနေနဲ့ဒီတရုတ်ကုမ္ပဏီတွေမှာအလုပ်ရရဆိုရင်တော့လှုပ်ချင်တယ်ဆိုတဲ့အနေအထားရောရှိပါသလား
ဒေသခံတွေကတော့ဒီလောက်ကြီးစင်းရင်းနေတာတော့သူတို့ဟိုလောက်ကန်ရရင်တော့လောက်ကြတာမျိုးတော့ရှိပါတယ်အဲ့လိုမျိုးတစ်ခါတစ်ခါတန်းရှင်းရေးနေပန်းခေါ်တာမျိုးတွေရှိတယ်အဲ့ဒီအောင်တွင်းမှာရှိတဲ့ဒီချအမှိုက်တရတွေကိုတန်ရှင်းဖို့ခေါ်တဲ့အားမျိုးတွေမှာတော့ဘလောက်ကန်ရရတာမျိုးတွေရှိတယ်
။ဒီစီမံကိန်းကနေပြီးတော့ဒေသခံတွေအတွက်ဖွံ့ဖြိုးရေးဘာတွေများလုပ်နေပါသလဲမြင်ရသလားလက်တွေ့
။လက်တွေ့မြင်ရသလားတော့ဒီနှစ်ရဲ့ City ကနေကြီးကျောင်းသားတွေကိုလွယ်အိုက်ပေးတာမျိုးတွေကြောပွဲလေးတွေပေးတာမျိုးတွေမြင်တယ်။နောက်စာအုပ်တွေလာပေးတာမျိုးတွေမြင်တယ်။တခြားတော့မရှိဘူးဒီတစ်ခါတော့ကျွန်တော်တို့ဒီကြောက်ဖြူမှာအဲ့ဒီ City ကပဲလှူထားတဲ့ရုပ်စင်တာပေါ့။ရုပ်စင်တာမှာဒီဆက်ပြင်သင်ဟောပေါ့လျှာစီပြင်သင်တန်း6-9ရက်သင်တန်းတစ်ခုဖွင့်သွားတာရှိတယ်လူ30။နောက်ပြီးတော့အင်္ဂလိပ်စကားပြောသင်တန်း2လပေါ့2လအင်္ဂလိပ်စကားပြောသင်တန်းဖွင့်တယ်လို့တော့ကြားတယ်။အဲ့မှာလူ30လောက်ဟိုသင်ကြတယ်ပေါ့လေ
။အခုဒီအထူးစီးပွားရေးဇုံရောရင်းနှက်စိတ်ကန်းရောဟိုလုံးမဲ့ပမာဏကိုတော့တော်တော်လေး short လိုက်ပါတယ်။ short ပြစ်လိုက်တာတောင်မှပဲဟိုအရွယ်အစကတော်တော်လေးကြီးနေတော့မှပဲဆိုတော့ဒီအခွင့်အလမ်းမှာဒေတာခံနေအတွက်ဘလိုမျိုးအလုတ်အကိုင်းနောက်ခါဒေတာခံနေရဲ့ဖွံ့ဖြိုးရေးအတွက်ဘလိုအခွင့်အလမ်းနေရှိလာနိုင်ပါသလဲအခွင့်အလမ်းနေရှိအောင်ကြိုးစားဖို့နီလန်ရောရှိပါသလား
အခုစောင့်မဲ့ရင်းနှီးဆိုင်ကမှာတော့ဒါ City Fact ကလည်းသူတို့လည်းရှင်းရှင်းလင်းလင်းပြောပါတယ်ဟောဒီတစ်ခါဟိုလာပြီးတော့ဒီ EIA လောင်းမဲ့ construction ဟိုဘော consulting company ကလည်းသူတို့လည်းပြောပါတယ်ကနေဒါ company ကသူတို့ဘက်ကလည်းပွင့်ပွင့်လင်းလင်းပြောတယ်ရင်းနဲ့ second မှာတော့ data ခံတွေအတွက်လောက်ကန်အခွင့်အလမ်းမရှိဘူးဒါလောက်အလောက် apple အစင်မပြေဘူးဘာလို့ဆိုတော့အရင်ဒါ technician တွေပဲလောက်လို့ရနိုင်မယ်အလောက်ဆိုတဲ့အခါမှာ data မှာရှိနေတဲ့လူတွေကအဲ့ပညာရတွေဟိုတတ်ထားတာမျိုးလူတွေအရင်နေတယ်မရှိဘူးဆိုတော့ဒီရင်းနဲ့ second ကလည်းကျွန်တော်တို့ဒီပမာဏကိုရှော့လိုက်တာမျိုးတော့မဟုတ်ဘူးကျွန်တော်နားလေတလောက်ဆိုလို့ရှိရင်တော့သူကဒီရှိတဲ့ပမာဏကိုသူကသုံးဆင့်ခွဲပြီးတော့သွားမယ် fish 1အနေနဲ့ရှိမယ် fish 2အနေနဲ့ရှိမယ်ကျွန်တော် fish 3အနေနဲ့ရှိမယ်ပေါ့ဆိုတော့တစ်စင်းပြီးတစ်စင်းဟိုဆက်သွားဖို့ပဲရှိတယ်အရင်တုန်းကသွားထားတဲ့ဒီ program ကြီးတစ်ခုလုံးကိုသူတို့ကရှော့လိုက်တာမျိုးတော့မဟုတ်ဘူးဗျာဒါဟိုကျွန်တော်သူတို့ကဒီအစွေအနဲ့နှိမ့်နှံပြီးတော့ကျွန်တော်တို့အောင်မြင်အောင်လောက်မယ်ပြီးရင်အဲ့ second ကိုစပြီးတော့လေပတ်မယ်ရလာတယ်ဟိုဆက်ပြီးတော့လေပတ်နိုင်ဆိုလို့ရှိရင်ဒုတိယအဆင့်ကိုသွားမယ်ပြီးရင်တတိယအဆင့်ကိုသွားမယ်အဲ့ဒါပြီးရင်ဒုတိယ second တစ်ခုကိုထပ်ပြီးတော့လောက်မယ်အဲ့ second နှစ်ခုလုံးအောင်မြင်တယ်ဆိုလို့ရှိရင်တော့ဒီအထူးစည်းပွားရေးဆုံးပေါ်ဆက်မှုဆုံးကိုသူတို့ဟိုကန်တွယ်မယ်ဆိုပြီးတော့ပြောတယ်ဆိုတော့ data ခန့်တွေကတော့ဆက်မှုဆုံးဆိုတာကိုမျှော်လင့်ကြတာမျိုးတော့ကျွန်တော်တွေ့တယ်လက်ရှိ process တန်းသွားမယ်ဆိုလို့ရှိရင်ဆက်မှုဆုံးကတော့20ဒါမှမဟုတ်30အထိကြာနိုင်သေးတယ်ပေါ့နော်ဒါဖြစ်လာဖို့အတွက
်ဆိုတော့ဒီဆက်မှုဆုံးဖြစ်လာရင်ရောဒေတာခံနေအတွက်အလုတ်ကైခွင်လန်းကရောတေချာရေရတဲ့အနေထားမျိုးဖြစ်လာနိုင်မှာလားရှင
်။ဒါကတော့ generation တစ်ဆက်ကိုကျွန်တော်တို့မွေးမြူရမှာပဲအခုအရှင်ရှိနေတဲ့လူတွေကတော့ဘာလို့မှမရဘူးဆိုတာတော့တေချာရပါမယ်။စေမုံစုံကလည်းဘယ်အရှင်မှဖြစ်လာမယ်ဆိုတဲ့ဟာကတိတိကျကျကြီးမရှိသေးဘူးဆိုတော့ဒါကလည်းကျွန်တော်တို့မျှော်လင့်ရရန်ခက်ပါတယ်။
အဲ့တော့ဒီရေနဲ့စိတ်ကန်းနေပြီးတော့ဒေတာခံနေရဲ့လူမှုစီးပွားရေးမှာဘာတွေအထောက်အကူဖြစ်နိုင်မှာတလဲရှင်။
လက်ရှိရှင်တိကတော့ဘိုးအစိုးရကအကုန်လုံးရှောက်ကန်ပြီးတော့ဘိုးအစိုးရကပဲဟိုပြန်ပြီးတော့ပြင်နေတယ်ကိုသူတို့သတ်မှတ်သလောက်ဟိုငွေကြီးပေါ်မှာအခြေခံပြီးတော့ပေးတာမျိုးပဲကျွန်တော်တို့တွေ့တယ်ဆိုတော့ဟိုပြည်ထောင်စုပြည်နယ်ကလည်းဒီအခွန်ကိစ္စတော့တခြားတခြားဒီအများကြီးငွေခွဲဝေရေးကိစ္စတော့ပြည်ထောင်စုပြည်နယ်ကလည်းကျွန်တော်တို့ဒီနိုင်ငံမှာခွဲဝေထားတဲ့ဟာမရှိဘူးဆိုတော့ဒေတာခံရတဲ့ဘလောက်ရမလဲဆိုတဲ့ဟာကတော့ပြေဆောင်စိုးအစိုးရနေပြီးတော့ဘလောက်ကြီးပြန်ပြီးတော့သနာမလဲဆိုတဲ့ပုံမှာပဲမူတည်လင်းမယ်ဒါမှမဟုတ်ရင်လည်းကျွန်တော်တို့2008ဖွဲ့စည်းပုံကိုပြန်လည်ပြင်ဆင်ပြီးတော့ပြေဆောင်စိုးနဲ့ပြည်နေရဲ့ရပ်ပန်ခွင့်ကိုတည်တည်ရှည်ရှည်ခွဲဝေနိုင်နေရဆိုလို့ရှိရင်တော့ရင်းနဲ့ second ကရလာတဲ့အခွင့်အခါတွေရှိမယ်တခြားအကျိုးအများခွဲဝေမှုတွေရှိမယ်အဲ့လိုပုံစံမျိုးကတော့ညှော်မှန်းလို့ရနိုင်တယ်ဗျ2008ဖွဲ့စည်းပုံကိုဘလောက်မှမပြင်ဆင်နိုင်ဘူးဆိုလို့ရှိရင်တော့ဒါဒေတာခံတွေအတွက်ဟိုအခွင့်အလမ်းဆိုတာကျွန်တော်ထင်တယ်ပြေဆောင်စိုးအစိုးရရဲ့အဲဘာပေါ်စေစနာပုံမှာပဲမူတည်လင်းမယ်